ငင်းငယ်ပေါ်ဆောင်ရမှာမြန်မာနိုင်ငံတွေ့ကြုံနေရတဲ့အခက်အခဲများဆိုတဲ့ခေါင်းစဉ်နဲ့မြမအရေးကျွမ်းကျင်သူတွေကဆွေးနွေးကြကြတာပါ2010ပြည့်နှစ်ကနေလက်ရှိအချိန်အထိကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ VJ Nambia ကမြမငင်းငယ်ပေါ်ဆောင်မှုမှာသူကိုယ်တိုင်ပါဝင်နေတဲ့အတွေ့အကြုံကိုအခြေခံပြီးဥဆောင်ဆွေးနွေးသွားပါတယ်ဒေါအောင်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရအနေနဲ့အရင်သမရဦးသိန်းစိန်တို့ကလိုတစ်ဖက်သက်အပြစ်ခတ်ရစဲရေးကြီးညာဖို့အလားအလာရှိမရှိဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Mr. Nambia ကိုအခုလိုမေးခဲ့ပါတယ
် We all know that National League for Democracy government led by Aung San Suu Kyi and U Thin Chaw
ဒေါအောင်ဆန်းစုကြည်နဲ့ဦးထင်ကျော်တို့ဦးဆောင်တဲ့ NLD အစိုးရဟာတက်မရော်နဲ့ဆက်ဆံရေးအတိမ်ဆောင်မရှိအောင်ခက်ခဲခဲခဲထိန်းထားရတယ်ဆိုတာကျွန်တော်တို့သိပါတယ်သူတို့ဖြင့်တိုင်းသားတွေနဲ့ညီညာရေးကိစ္စမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်လေ့လာမိသလောက်အရင်ဦးသိန်းစိန်အစိုးရနဲ့တိတ်မကွဲပါဘူး။ဦးသိန်းစိန်ကလည်းသူပြောသမျှကိုစစ်တပ်ကနားမထောင်ဘူးလို့ဆိုပါတယ်။ဒါပေမဲ့သူ့လက်ထက်ကအဓိကညှိနှိုင်းမှုဦးအောင်မင်းဟာတိုင်းသားတွေနဲ့စစ်တပ်ကြားခောက်တုတ်ခောက်ပြန်သွားလာနေခဲ့ပါတယ်။2011ခုနှစ်ကချင်မှာတိုက်ပွဲတွေပြန်ဖြစ်တော့ဒီဇင်ဘာမှာသမရဦးသိန်းစိန်ကတစ်ဖက်သက်အပြစ်ခတ်ရစဲရေးကြေညာခဲ့ပါတယ်။စစ်တပ်ကနားမထောင်ဘူးဆိုတာသိပေမဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ကြေညာခဲ့တာပါအခုလက်ရှိ NLD အစိုးရအနေနဲ့ဒီလိုယုံကြည်မှုတည်ဆောက်ရေးလုပ်ငန်းမျိုးတွေကိုမတွေ့ရပါဘူးဒီပေါ်မှာ Mr. Vijay Nambia ရဲ့သဘောထားကိုသိချင်ပါတယ
်ဒီမေးခွန်းပေါ်မှာ Mr. Nambia ရဲ့တုံ့ပြန်ချက်ကတော့
I'm a little hesitant to comment on it mainly because the previous government was essentially army
ဒါဟုတ်ဝေဖန်ရမှာကျွန်တော်နည်းနည်းတွေ့ဆုံမိပါတယ်တကယ်တော့ရင်အစိုးရစစ်တပ်အစိုးရပါသမဒါဟာလေစစ်တပ်မှာအစင်လာရှိခဲ့ပါလေ။ကာကွယ်ဦးစီးချုပ်ဒီပင်လင်းသူ့တဲ့ဂျူနီယာကြပါလေ။အခုခါမှာတော့ရတားဆူရနဲ့စစ်တပ်ဖြစ်နေတဲ့အတွက်အခြေအနေကလုံးဝကွာခြားပါလေ။ရတားဆူရကစစ်တပ်ရဲ့အာဏာကိုယောနေစီလိုတဲ့ကိစ္စမှာပြဿနာရှိနေတာတွေ့ရပါလိမ့်မယ်။ဦးထင်ကျော်နဲ့ဒေါ်စုတို့ကတစ်ဖက်စစ်တပ်ကတစ်ဖက်ဟိုတုန်းကလိုဆက်ဆံရေးမျိုးအခုမဖြစ်ထွန်းသေးပါဘူး။တဖြည်းဖြည်းတော့စတင်လာနေပြီလို့ထင်ပါတယ်။လက်ရှိကချင်ချင်းတင်းနဲ့ပတ်သက်ပြီးတစ်ဖက်သက်အပြစ်ခတ်ရစဲရေးကြေညာဖို့ဆိုတာကတော့လုံးဝလက်တွေ့မကျဘူးလို့ထင်ပါတယ်။စစ်တပ်ကလက်ခံမှာမဟုတ်ပါဘူးလက်ရှိအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်စွမ်းအပေါ်စစ်တပ်ကစိတ်ချယုံကြည်မှုမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်တကယ်တော့အပြစ်ခတ်ရစဲရေးကိုကာကွယ်ဦးသီးချုပ်ကကြေညာရမှာပါသမ္မတအမိန့်တော်မလိုပါဘူးဒီလိုကြေညာခဲ့ရင်သူ့ရဲ့ဂုဏ်သိက္ခာတက်လာပြီးတော့ရသားအစိုးရနဲ့ဆက်ဆံရေးလဲပုံမှန်ကောင်းမွန်လာမှာဖြစ်ပါတယ်ဒါဟုကာကျုပ်သဘောပေါက်အောင်ကုလသမဂ္ဂနဲ့တကွာကျွန်တော်တို့အားလုံးကြိုးပမ်းရမှာဖြစ်ပါတယ်
ဒါအပြင်မြမငင်းငယ်ရေးဖြစ်စဉ်မှာ NLD အစိုးရကအချိန်သတ်မှတ်ပြီးတက်ဆိုင်သူအားလုံးကိုတွန်းအားပေးတဲ့နည်းလမ်းမှာအလျှော့အတင်းရှိဖို့တော့လိုအပ်ကြောင်း Mr. Nambia ကပြောသွားပါတယ
်။ I think to some extent the need to push them to get to commit
ပါဝင်ပသက်သူတချို့ကနောက်ဆုတ်ချင်နေတဲ့အချိန်မှာဒီလိုတွန်းအားပေးတာကောင်းပါလေ။ဒီနေရာမှာလုံနီးကန်နီးကရေးကြည့်တယ်လို့ထင်ပါတယ်။မလုပ်သင့်ဘူးလို့ဘယ်သူမှပြောလို့မရမထင်ပါဘူး။ပုတ်ွေရယုံကြည်လာအောင်လှုပ်ဆောင်မှုလူသဘောပြောဆိုမှုတွေဟာတိတ်ကိုအရေးကြီးပါတယ်အခုဒီတော့စစ်တပ်နဲ့ဒီလိုဆက်ဆံရေးမျိုးတွေမတွေ့ရသေးပါဘူးဒီလိုပုတ်ကိုရေးထိတွေ့ဆက်ဆံမှုမျိုးကိုဥရောပမင်းကတိုင်းသားတချို့နဲ့လုပ်ခဲ့ပါတယ်အခုပိုလှုပ်တင်တယ်လို့ထင်ပါတယ်မြောက်အေယာလန်ငင်းချိုင်းဆွေးနွေးပွဲတုန်းကဂျိုနသန်ပါဝါကဒါမျိုးလုပ်ခဲ့တာမျိုးလွတ်နိုင်ရင်ကောင်းပါတယ်ဒါပေမဲ့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းသိပ်မတူပါဘူးမြန်မာပြည်ပြည်ထောင်စုကပုံမှန်ရှုပ်ထွေးပါတယ်ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေကလည်းအများကြီးပါမြန်မာနိုင်ငံမှာစစ်စက်ညီနိုင်မှုပုံစံကလည်းနည်းနည်းကွဲမဲလို့ထင်ပါတယ်အချိန်သတ်မှတ်ပြီးတွန်းအားပေးတာတော့ကောင်းပါလေအလျှော်တင်နည်းနည်းလုပ်နိုင်ရင်ပိုကောင်းမယ်ထင်ပါတယ
်နောက်ထပ်အဓိကဆွေးနွေးသူတဦးဖြစ်တဲ့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Vanessa Johnson ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ချပြခဲ့တဲ့ငြိမ်းချမ်းရေးလမ်းပြမြေပုံခုနှစ်ချက်ဟာအပြုသဘောဆောင်ပေမဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့သဘောတူညီမှုမရသေးဘဲတစ်ဖက်သက်ကြီးညာတဲ့အနေအထားမှာရှိနေပြီးအဓိကဆွေးနွေးဖို့လိုအပ်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်ပါဝင်မှုမရှိဘူးဆိုတဲ့အချက်ကိုအခုလိုထောက်ပြသွားပါတယ
် In this one is that there is no mention of security sector reform or demobilization in this
အဓိကလုံခြုံရေးနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲမှုကိုဖော်ပြထားခြင်းမရှိပါဘူးဒီလိုထပ်သွင်းဖော်ပြခြင်းမရှိတာဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ကျွန်မထင်ပါတယ်ဘာကြောင့်မထက်တာလဲဆိုတာကိုကျမတို့မသိပါဘူးအတော်များများကဒါကိုသိချင်နေကြပါတယ်ဒီမေးခွန်းကအခြေခံကြတဲ့မေးခွန်းဖြစ်ပြီးဆွေးနွေးဖို့လိုအပ်ပါတယ
်မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ကြာမြင့်နေတဲ့ပြည်တွင်းစစ်ရက်စဲပြီးငြိမ်းချမ်းရေးရဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်မှုတွေကိုမြန်မာပြည်သူတွေသာမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့အတွက် NLD အစိုးရကဘလို့ဆောင်ရွက်နေတယ်လဲဆိုတာနိုင်ငံတကာသိအောင်ပြောပြဖို့အရေးကြီးဆုံးဆွေးနွေးပွဲကိုတက်ရောက်လာတဲ့ American ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကပြောပါတယ်ဒ ဒါအပြင်အရက်သားဆိုးရအနေနဲ့တက်မတော်နဲ့ပူပေါင်းဆောင်ရွက်နေရတဲ့အခြေအနေကိုနိုင်ငံတကာကနားလည်ဖို့လိုအပ်ကြောင်းတန်အမတ်ကြီးကအခုလိုပြောပါတယ်
။တက်မတော်ပါဆိုလို့ရှိရင်လွတ်လပ်ရေးရတဲ့အချိန်ကစပြီးတော့ကျွန်တော်တို့နိုင်ငံမှာအင်မတန်ဟိုအရေးကြီးတဲ့ကျွန်တော်တို့ရဲ့အင်အားအဖွဲ့စီတစ်ခုဖြစ်ပါတယ်။ကျွန်တော်တို့အခုလက်ရှိတာဝန်ယူရတဲ့အစိုးရဆိုလို့ရှိရင်လည်းတက်မတော်နဲ့နိုင်ငံတော်တိဆောက်ရေးမှာပူပေါင်းဆောင်ရွက်နေတဲ့ရှိပါတယ်။ဒီလိုမျိုးပူပေါင်းဆောင်ရွက်နေတဲ့ဟာကိုနိုင်ငံတကာကလည်းနားလည်ပေးဖို့နိုင်ငံတော်တက်မတော်ရဲ့အပိုင်းဒီငင်းချိုင်းဖြစ်စင်မှာပါဝင်နေတဲ့အခန့်ကဏ္ဍကိုလည်းအားပေးဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းပြောကြားခဲ့ခြင်းဖြစ်ပါတယ
် USIP မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းလည်းဖြင့်လက်ရှိ USIP ရဲ့အကြီးအကဲတဦးလည်းဖြစ်တဲ့ Derek Mitchell ကအခမ်းအနားမှုဖြစ်ဆောင်ရွက်ခဲ့ပါတယ်ဒါအပြင် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့တာဝန်ခံတဦးဖြစ်သူ David Mathiasin ကလည်းမြန်မာနိုင်ငံကနေ Internet Skype ကတစ်ဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်ရှင်